ဒီရခိုင်လက်နက်ကန်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်။ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မြန်မာစစ်တပ်ကအေလက်နက်ကန်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်အရသာတိဆုံးမှုတွေလည်းရှိနေတာပါ။ရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုတော့ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်တွင်မြောက်ပိုင်းမြောက်မြို့နယ်ကျောင်းတောင်ချေရွာနီးမှာအစိုးရတပ်နဲ့အေအဖွဲ့တို့တိုက်ပွဲတွေမနေ့ကပြင်းထန်နေပြီးဒီကနေ့မနက်ပိုင်းမှာလည်းဆက်လက်ပြင်းထန်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
။ကျွန်တော်တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေရတော့ပန်းမြောက်ရဲ့နောက်ဘက်မှာကျောင်းတောင်ချေကျောင်းတောင်ရဲ့နောက်ဘက်ဟောဒီနေ့မနက်ပိုင်းဖြစ်တယ်ဆိုတာမနေ့ကဖြစ်တဲ့နေရာကိုပဲဖြစ်တာဖြစ်တယ်ကျောင်းတောင်ရဲ့မြောက်ဘက်မှာကျွန်တော်တို့ဖြစ်နေရ
မနေ့ကလည်းအဲ့ဒီကြေးရွာနီးမှာတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ကျောင်းတောင်ကြေးရွာသားတို့ဦးတန်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေးုံမှာတည်ဆုံတော့ခဲ့တယ်လို့တည်ဆုံသူရဲ့မိသားစုဝင်တို့ကပြောပါတယ
်ဦးတန်ရာရတဲ့ပုဂ္ဂိုလ်ကဒီနေ့သား3နာရီ40တောင်မှပြေးပါတယ်အဲ့တော့ပြေးတဲ့အချိန်မှာသူ့ကို operation တွေပါလေလုပ်တယ်ခံရအောင်သူဖြေတော့တင်နေများတော့ဒီနေ့ကျွန်တော်မြောက်ဦးမှာတကြုံမှာလို့
ဒီအပိုင်းတွင်မှာပဲတပ်မတော်နေမြေရှင်းလင်းရေးတွေပုံမလောက်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမျိုးနေတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်။နိုဝင်ဘာလ28ရက်နေ့မှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။ဒီနိုဝင်ဘာ28ရက်မနေ့4နာရီကစပြီးတော့ဒီအရင်26ရက်နေ့ဟိုတိုက်ပွဲဖြစ်ခဲ့တဲ့ဒီမြောက်ဦးမျိုးနေကျောင်းတောင်ရွာရဲ့မြောက်ဖက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်ကွာမှာရှိတယ်။ဒီ point 122တောင်ကုန်းပေါ့နော်အဲ့ဒီတောင်ကုန်းကိုဒီမှာစစ်တပ်ကထားပြီးတော့ဒါထိုးစစ်ရှင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ကနေ5ဦးကြာဆုံးပြီးတော့ဒါဒဏ်ရာရတာအများကြီးရှိတယ်ဟိုပြီးလို့ရှိရင်ဒီ November 28ရက်နေ့ဒီထားပြီးတော့သူတို့ထိုးစစ်ရှင်လာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပစ်ကူတွေကတော့သူတို့ဒီမြောက်ဦးမျိုးကလှမ်းပစ်တာရှိတယ်ပြီးလို့ရှိရင်ဒါပန်းမြောင်းဒီဥစ္စာပေါ့အောင်မင်္ဂလာတောင်ကနေပြီးတော့လက်နေကြီးစခန်းကလှမ်းဒါရှိတယ်ပြီးလို့ရှိရင်ဒီတောင်ဖူတောင်ပေါ့အဲ့ဒီဘက်ကလည်းလက်နေကြီးတွေနဲ့လှမ်းပြီးတော့တောင်ချောက်ပစ်ကူပေးနေတာရှိတယ
်တပ်မတော်ဘက်ကလည်းပွင့်လင်းရာတီရောက်လာတာကြောင့်နေမြေရှင်းလင်းရေးတွေပုံမလှုပ်ဆောင်တော့မှဖြစ်တယ်လို့ပြောဆိုထားတာရှိသလိုရခိုင်လက်နက်ကန်အေအဖွဲ့ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကဆက်ပြောပါတယ
်ဆိုတော့ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရဲ့16 25 26 29ပေါ့အဲ့မှာတိုက်ပွဲပြင်းထန်ဖြစ်တာရှိတယ်တို့ဗမာစစ်တပ်ကတော့ဒီကန်တော့အခြေစိုက်ပေါ့နော်အဲ့ဒီမှာဒီအမြောက်တပ်တွေအဲ့ဒီကနေပြီးတော့တို့လဲနေကြီးပစ်ကူပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲတို့လဲနေကြီးတွေနဲ့တောင်းချောက်ပစ်ကူပေးနေတာရှိတယ်ပြီးလို့ရှိရင်ဒီသတိတောင်တို့အခြေစိုက်တိုင်းရင်းနေကနေပြီးတော့လဲနေကြီးပစ်ကူပေးနေတာရှိတယ်တို့ဟိုအဲ့ဒီမှာဆက်ပြီးတော့တို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နော်ကြီးတရောဒီလေတားရောပေါ့နော်ဒီမြေပြင်ရောဝေဟင်ပါသူတို့နေပြီးတော့တက်ဖို့စစ်စင်နေတာရှိတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေသလိုတိုက်ပွဲတွင်အရသားတွေထိခိုက်ဒဏ်ရာရမှုဟာလည်းတစ်နေ့ထက်တစ်နေ့ပုံမျိုးများပြားလာနေပါတယ်။ဒါအပြင်တိုက်ပွဲကာလအတွင်းတပ်မတော်ဖွဲ့ကတရားစွဲဆိုခံရရတဲ့အရသား900ကျော်ထိရှိနေတယ်လို့လည်းတစင်ဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့မှထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတချို့နဲ့လွှတ်တော်မှတူကိုလည်းဖမ်းဆီးထားပါတယ်။